မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံကြေးရေးဝန်ကြီးတွေကဒီမြန်မာနိုင်ငံကိုအာဆီယံ2ကုစလေတွားရောက်မဲ့ကိစ္စနှောင့်နှေးနေရတဲ့ကိစ္စမှာစိတ်ပျက်မိတဲ့ကြောင်းပြောလိုက်ကြပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံအချက်အလက်ကိုကူညီဖြည့်ရှင်းဖို့အာဆီယံ2ကုစလေမြန်မာနိုင်ငံကိုတွားမဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ညှင်းဆန့်ခဲ့ပါတယ်။ဒါကြောင့်လည်းဒီလနောက်ပိုင်းမှာချင်းပါမဲ့အာဆီယံတည်တည်ဆွေးနွေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ပဲနဲ့နိုင်ငံရေးနဲ့ပတ်သက်မှုမရှိတဲ့မြန်မာကုစလေတခုကိုဖိတ်ကြားမယ်ဆိုပြီးအာဆီယံကဆုံးဖြတ်ခဲ့ကြတာပါ။ဒီလိုမျိုးရှိတော်အရှာနိုင်ငံများဖွဲ့အာဆီယံရဲ့မြန်မာရေးကျူးပတ်မှုတွေမှာမြန်မာနိုင်ငံဘက်ကကောင်းမွန်တဲ့တုံ့ပြန်မှုတွေမရှိဘူးလို့ပြောဆိုပြီးတော့လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်တာဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံကြေးဝန်ကြီး Retno Masudi ကဒီကနေ့မှပြောဆိုသွားပါတယ
်။ Upaya kita sebagai satu keluarga tidak mendapatkan respon yang baik dari militer Myanmar. Oleh karena itu,
သူတို့ကျူးပန်းမှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကကောင်းမွန်တဲ့တုံ့ပြန်မှုမရပါဘူး။ဒါပေမဲ့လည်းတခြားနိုင်ငံတွေရဲ့ပြည်တွင်းရေးမဆွတ်ဖက်မှုနဲ့ဒီမိုကရေစီကောင်းမွန်တဲ့အုပ်ချုပ်ရေးလူခွင့်ရေးဖွဲ့စည်းပုံအခြေခံနှိကျဖွဲ့စည်းထားတဲ့အစိုးရဖြစ်ရေးစတဲ့အခြားသောမူဝါဒတွေကိုလေးစားရမယ်ဆိုတဲ့အာဆီယံဗဟိညင်ပါအရေးကြီးတဲ့အချက်တွေကိုထည့်သွင်းစဉ်းစားပြီးတော့မြန်မာနိုင်ငံအခွင့်အရေးကိုဆက်ပြီးထားဆဲဖြစ်ပါတယ်။အင်အားစုအလုံးပါတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကနေတဆင့်ဒီမိုကရေစီပြန်လည်တည်ဆောက်နိုင်ရေးကျူးပန်းတဲ့အနေနဲ့လာမယ့်အာဆီယံဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံရေးကဏ္ဍကမဟုတ်တဲ့ကုစရေတွေကိုပဲဖိတ်ခေါ်သွားမှာဖြစ်တယ်။ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ယူဆတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြေးဝန်ကြီး Retno Masudi ကဒီကနေ့မလေးရှားနိုင်ငံကြေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားတာပါ။ဒါပေမဲ့လည်းအခုလိုဆုံးဖြတ်တဲ့အတွက်မြန်မာနိုင်ငံကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေအပါအဝင်အာဆီယံရဲ့အထောက်ပံ့တွေကိုတော့ရပ်ပစ်လိုက်မှာမဟုတ်ပါဘူးလို့လည်းဝန်ကြီးမဆူဒီကပြောဆိုခဲ့ပါရခင်ဗျာ။